မြန်မာနိုင်ငံနဲ့ထက်နေငံနေဇက်ကအင်တာနက်မှာအသုံးပြုတဲ့ခရစ်တိုငွေကြေးနဲ့လုတ်တဲ့လုပ်ငန်းတွေမှာအာဓမအလုပ်လုပ်ဖို့ခေါ်ဆောင်သွားခံရတဲ့ဖိလစ်ပိုင်နိုင်ငံသား၈ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနက AFP သတင်းကိုပြောပါတယ်။နောက်ဆုံးအထုတ်ဟာဖိလစ်ပိုင်နိုင်ငံကိုတင်းနေလာနေကပြန်လည်ရောက်ရှိခဲ့ကြတယ်လို့နိုင်ငံသားဝန်ကြီးဌာနရွှေပြောင်းလုတ်သားရေးဌာနလက်ထောက်ဝန်ကြီးအဖြစ်ယာယီတာဝန်ယူထားတဲ့အက်ဒွာဒိုဒီဗေဂါကပြောပါတယ်။ဖိလစ်ပိုင်တွေကအင်္ဂလိပ်စကားနဲ့ကွန်ပျူတာကျွမ်းကျင်ကြတာကြောင့်သူတို့ကိုပြစ်မှတ်ထားကြတယ်လို့သူကဆိုပါတယ်။မြန်မာ၊လာအိုနဲ့ကမ်ဘောဒီးယားတို့မှာလိမ်လည်နေတဲ့တရုတ်အင်တာနက်ခရစ်တိုငွေကြေးလုပ်ငန်းကသူတို့ကိုဒူဘိုင်းကနေထိုင်းမှာအလုပ်လုပ်ဖို့ဆိုပြီးဖျားယောင်ခေါ်ဆောင်လာခဲ့ကြတာဖြစ်ပါတယ်။၄ယောက်ဟာအသက်30အရွယ်အတွင်းအမျိုးသားတွေဖြစ်ကြပြီးဘန်ကောက်ကိုရောက်တာနဲ့မဲဆောက်ကိုဆက်လက်ခေါ်ဆောင်သွားပြီးမြန်မာဘက်ကနေဆက်တဘုံနယ်မြေထဲမှာရှိတဲ့သူတို့လုပ်ငန်းရှိရာခေါ်ဆောင်သွားကြတာဖြစ်တယ်လို့ဒီဗေဂါကပြောပါတယ်။သူတို့ဟာလောက်ခရရှိသလိုအမျက်အစွန်းကိုခေါ်ဝေပေးတာလည်းရရှိပေမဲ့အင်တာနက်ပေါ်ကနေလုံလောက်တဲ့ဖောက်တဲ့အရေးအတွက်ကိုမရှာနိုင်ရင်တော့ကိုတိလက်ရောက်ထန်ခတ်ခံရတယ်လို့လည်းဒီဗေဂါကဆိုပါတယ်။အသက်20အတွင်းအမျိုးသမီး၄ယောက်လည်းတင်းတင်းလာနေမှာဖိလစ်ပိုင်နိုင်ငံကိုပြန်လည်ရောက်ရှိလာကြပါတယ်။သူတို့ကတော့ထက်နေငံကိုခရီးသွားအဖြစ်သွားကြရင်မြန်မာနယ်စပ်ဘက်ကိုရောက်ရှိသွားကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းတရုတ်လူလိမ်နေစီမှာဖိလစ်ပိုင်လူမျိုး50ကနေ80အထိကမ္ဘောဒီးယားနဲ့လာအိုတို့မှာ50စီအလုပ်လုပ်နေကြတယ်လို့လည်းဒီဗေဂါကထင်မြင်ယူဆထားပါတယ်ခင်ဗျ။